တော်ရရှိမြတ်မြတ်မြန်မာနိုင်ငံမှာတက်တူဝင်တဲ့ဆန်းဆမ်မွေအောင်ရင်းတွေထွက်လို့ပြောရတဲ့သူပြောနေသလိုပဲဆမ်မွေဘက်မှာအောင်လို့ကိုယ့်ကိုယ်အဆုံးစီရင်တဲ့သူအောင်ရှိရဲဆိုတဲ့ဒိန်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆန်းဆမ်မွေဘက်ကဘဝတစ်ခုလုံးအတွက်အဆုံးဖြတ်ပေးနေတော့မလားဂုံတွင်းနဲ့အောင်တဲ့သူတွေကရောအမှတ်ကောင်းမှတက်ရတဲ့တက်တူတွေကိုပဲရွေးချယ်နေရတော့မလားဆိုတော့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးပြီးမဲ့ပုံကူတွေလည်းဒီလိုင်းမှာရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီမြန်မာနိုင်ငံပညာရေးစနစ်ပြုရင်ပြောင်းလဲနိုင်ငံလုံးဆိုင်ရာကွန်ရက် NNEA ကတော့တူတူမာရဲ့သဘောထားကိုကြားချင်ပါတယ်ဆိုတော့ကျွန်တော်ဆန်းအတန်းနဲ့ဆမေဘွားကဟိုចောင်းသားရဲ့ဘွားကိုအဆုံးဖြတ်ပေးနေတော့မလားအမှတ်ကောင်းတဲ့လူတွေလည်းဝါသနာပါပါမပါပါအမှတ်ကောင်းမှတက်ရတဲ့ចောင်းတွေကိုတက်နေကြတော့မလားတော့တူတူမာရဲ့ဟိုဟုတ်တယ်ဆိုလို့ရှိရင်လည်းဘာကြောင့်ဒီလိုဖြစ်နေရတာလဲ
ဟုတ်ကဲ့ပါဟုတ်အဲ့ကျွန်မမသိဘူးမှာပါဟုတ်ကျွန်မက NNEA မှာလည်းပါဝင်လို့ကျွန်မကဒီဆရာတွေကိုဒီဝေဖန်ပိုင်းခြားစဉ်းစားရတဲ့ critical thinking တင်ကြားရေးနည်းလမ်းတွေပေးနေတဲ့ဆရာမတက်ပါတော့เนาะအဲ့တော့အဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးကျွန်မအဆင်ပြေပါမယ်ရှင်ဟုတ်အဲ့တော့ကျွန်မအဓိကပြောချင်တာတော့ဆရာခုနကဆရာမေးတဲ့ဟာတွေကတော့လက်ရှိမှာတော့အဲ့ဒီပုံစံအတိုင်းပဲဖြစ်နေပါသေးတယ်ပေါ့เนาะဘာလို့ဖြစ်လဲဆိုတော့လေအဓိကပြဿနာကတော့ဆရာကျွန်မထင်တယ်ဒီဟိုကျွန်မအခြေခံပညာပြီးဆုံးခြင်းနဲ့ကျွန်မတက္ကသိုလ်ဝင်ဝင်ဆံပြီးဝဲတွေတစ်ခုတည်းဖြစ်နေတာကပြဿနာပါအဲ့တော့မအားလို့နားလေတော့နိုင်ငံတကာမှာတက္ကသိုလ်ဝင်ဝင်ပုံစံတွေမျိုးမျိုးရှိတယ်။အဲ့တော့ဒါပေမဲ့မြန်မာနိုင်ငံမှာလို့တော့စေတန်းရမှတ်တစ်ခုတည်းနဲ့တက္ကသိုလ်ဝင်ဝင်ပေးတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်။အဲ့တော့ကျွန်တော်တို့အခုလက်ရှိကျင့်သုံးနေတဲ့ဒီအလွတ်ကျမှတ်ဖြေဆိုရတဲ့စာမေးပွဲတွေကဒီပြောကျွန်တော်တို့ဒီရည်သွေးရှိတဲ့ပညာရေးလည်းမရတယ်လို့ပေါ့နော်။ကျွန်တော်တို့ဒီအစင်းမြင့်ပညာကိုလူတိုင်းသွားနိုင်တဲ့အခွင့်အရေးကလည်းအရန်နေပါတယ်။ဘလို့ကျွန်တော်ကျွန်တော်တို့ဒီတောင်းသားတွေကသူတို့တည်ယူခြင်းနဲ့ဘာသာရေးတွေကိုလည်းရွေးချယ်တည်ယူဖို့ဆိုတဲ့အခွင့်အလမ်းဆိုရမယ်ရှင်။အဲ့တော့အရေးသွေးရောအခွင့်အလမ်းရောဆုံးရှုံးနေတဲ့ဒီဆယ်တန်းစာမေးပွဲကြောင့်ခုနကပြောတဲ့ဟာတွေလည်းဖြစ်နေတယ်လို့ကျွန်တော်အဓိကပြဿနာနဲ့ဘာကြီးဆုံးရှုံးလဲဆိုတော့ကျွန်မပြောချင်တာ
။
တချို့ကတော့ပြောတယ်အဲဒီနေ့နည်းနည်းအောင်ချက်တက်လာတယ်ပေါ့နော်။မနေ့ကဆို29.9လောက်ပဲရှိတယ်။ဒီကျင်းတော့33.8လောက်ပြီးအဲ့လောက်အောင်ချက်ရှိရပေါ့နော်။ဆိုတော့အဲ့လိုအောင်ချက်တိုးလာတာတွေကိုတချို့ကတိုးတက်လာတယ်လို့ထင်တယ်။ဒါပေမဲ့လက်တွေ့ကဒီစာမေးပွဲတွေကအခုတည်းကကျွန်တော်အလွတ်ကျမှတ်ဖြစ်ဆိုနေရတဲ့စာမွေးအဆင့်တွေပဲရှိသေးတယ်။ဒါပေမဲ့အဲ့မှာ20လေးလာလိုက်တော့လေအဲ20ကျွန်တော်တရားထင်30လောက်ပဲအောင်ပြီးတဲ့စာမေးပွဲပုံစံတွေဖြစ်နေတဲ့အတွက်အဲ့ရကတော်တော်အနေရရှိရလို့ထင်တယ်။ဒီတိုင်းတော့ရင်တော့အနေရရှိရပေါ့နော်
။ဟုတ်ကဲ့။
အဲ့တော့ကျွန်တော်တို့ကတော့ပြဿနာကိုတကယ်ဆွေးနွေးဖြေရှာပြီးတော့ပြောင်းလဲပြဖို့လိုတယ်။အဲ့တော့တကယ်တမ်းပြောင်းလဲဖို့လိုတယ်လို့ယူဆတာအရာတော့ကျွန်တော်တို့ဒီလက်ရှိချင်းတုံးတဲ့စာမွေးပေါ်ကြည့်ရတဲ့ပြဿနာ။
ဟုတ်ကဲ့မတူတူမှာကျွန်တော်တို့ဒီပြောင်းလဲမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်တစ်ပိုင်းမှာဆက်ဆွေးနွေးကြပါမယ်
။အဲ့ဒါကြီးကကျွန်တော်တို့ကလည်းပြောင်းနေစဉ်းစားချက်တွေတော့စဉ်းစားဖို့လိုတယ်ထင်တယ်။ဒါကြောင့်အဓိကနဲ့အဓိကပြဿနာတွေနဲ့ကျွန်တော်ခုနက
မတ်တူမှာကျွန်တော်တို့လေဒီဟိုဘာတွေပြင်မှုစင်မှုကောင်းလဲဆိုတဲ့ဟာကိုဒုတိယပိုင်းမှာကျွန်တော်တို့ထပ်ပြီးတော့ဆွေးနွေးဖို့ရည်ရွယ်ထားပါတယ်အဲ့တော့ဟိုကျွန်တော်ကျန်တဲ့လူတွေလည်းလောလောဆယ်အလှည့်ပေးလိုက်ချင်ပါသေးတယ်ဟိုနောက်တူကတော့ကျွန်တော်ဒီဆရာမြတ်သမကဆရာဦးတုတ္တပါဟိုအရင်ဆုံးတော့ကျွန်တော်ဟိုသူဆရာတို့ရဲ့သဘောထားကိုပထမတစ်ပိုင်းအနေနဲ့သိချင်တာကတော့ဒီဆယ်နဲ့ဆောင်မွေးဝဲကဒီကျောင်းသားတွေရဲ့ဘဝကိုအခုချိန်ထိအဆုံးဖြတ်ပေးနေတော့မယ်ဆိုတော့ဆရာမတူတူမှလည်းပြောသွားပါတယ်ဆိုတော့ဟိုဒီကိစ္စနဲ့ပတ်သက်လို့ပေါ့လေကျွန်တော်တို့ဒီစနစ်မှာဘာတွေမှားနေလဲဟိုဆရာအနေနဲ့ဘယ်လိုမြင်လဲ
ဟိုမှားနေရဆိုတော့ပေါ့နော်ဟိုပြင်းငါးချက်လောက်ပဲမှားခဲ့မှာအခုမှစပြင်တာပေါ့အခုတော့ကျွန်တော်တို့အမှားတွေကတော့အများကြီးပေါ့နော်ဒီတော့ကျောင်းသားတွေပြင်ပန်းတယ်လို့မိသားစုနဲ့ပြင်ပန်းတယ်ဆက်ဆံမကြီးလည်းပြင်ပန်းတယ်အားကြောင့်ဒါပြီးကျွန်တော်တို့ဆယ်တန်းကြီးဟိုဘဝတစ်ခုအဆုံးဖြတ်မဖြစ်တင်ဘူးဒါကြောင့်မို့ကြောင်းမယ်ဘယ်နည်းနဲ့ကြောင်းမလဲအဲ့တော့အခုပညာရေးဝန်ကြီးဌာန2016 2021 ဆိုတော့ကျွန်တော်ပညာရေးမဟာဗျူဟာစီမံကိန်းပေါ့နော်အဲ့ချထားအဲ့ဘဝနေရောသူအခုမူလတန်းသူငယ်တန်းတန်းနေရောစပြီးတော့ပေါ့နော်ပထမတန်းစပြီးတော့သူတနည်းချင်းတစ်ချိန်ချင်းပြင်လာပြီအဲ့တော့ကျွန်တော်တို့အကျိုးရလက်တစ်ခုတော့ရလာမှာပေါ့နော်အခုချက်ချင်းကြီးကမှားခဲ့တဲ့နှစ်90အမှားကြီးကျွန်တော်တို့အခုချက်ချင်းကောက်ပြီလို့မရဘူးအကျင်လဲလို့လေဟိုအရင်ကအာနာရှင်ပညာကြီးဖြစ်ခဲ့တဲ့အတွက်ကျွန်တော်တို့ကဒါယူဟိုမဖြစ်မနေလောက်အောင်လို့ဆိုတော့ဒီလိုမျိုးပြဿနာတွေကရှိတာကအဲ့တော့အခုစပြင်ပြီဆိုတော့ကျွန်တော်တို့နိုင်ငံတကာအတိုင်းဝိုင်းအကူအညီရဲ့အတွက်အများကြီးတော့ဟိုကောင်းလာပြီလို့ထင်တာပေါ့နော်ဒါပေမဲ့လောလောဆယ်ထိတော့ဒီဆယ်တန်းကိုကျွန်တော်တို့ကပြင်လို့မရသေးဘူးပေါ့အဲ့တော့ဘယ်နည်းနဲ့ပြင်လဲဒါတို့အရေးတကြီးစဉ်းစားရမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့โอเคကျွန်တော်နောက်တူကတော့ဒီပညာရေးလုပ်ငန်းတွေလုပ်နေတဲ့ဒီကိုမင်းသွေးသစ်ပါကိုမင်းသွေးသစ်ကပညာဒါနတင်တဲ့ကြောင့်ဆိုပြီးဖွင့်လှစ်ထားဆိုတော့ကိုမင်းသွေးသစ်ရဲ့သဘောထားလဲဆွေးနွေးပါဦးခင်ဗျာ
ဟုတ်ကျွန်တော်တို့ကတော့ဒီဆယ်တန်းဆောင်ဝဲရမှတ်တစ်ခုနဲ့ဘောတစ်လျှောက်လုံးဆုံးဖြတ်တာကိုကျွန်တော်တို့မသိပါဘူးဟုတ်ပါကြောကျွန်တော်လက်မခံဘူးပေါ့လေဟိုတကယ်တမ်းကျတော့နိုင်ငံတကာမှာဒါမျိုးစနစ်မရှိဘူးဒီစနစ်ကလည်းခင်းနောက်ပြန်ဆွေးနွေးဆွေးနွေးဖြစ်တယ်ဆိုတော့ကျွန်တော်တို့ကဟိုအတွေ့အကြုံရပြောရမယ်ဆိုလို့ရှိရင်ဒီနိုင်ငံရဲ့ပညာရေးစနစ်ကဒီတပည့်ဘက်ကကျောင်းသားဘက်ကနေပြီးတော့ဆရာတို့မဟုတ်က ကျောင်းရွေးချယ်ခွင့်ရှိတဲ့လူတွေကဆယ်တန်းဆောင်တဲ့အောင်မြင်မယ်။နောက်ဒီဆရာတွေဓမ္မမှုကျောင်းသားတွေဘက်ကလည်းသူတို့ရွေးချယ်ခွင့်ရှိတဲ့သူတို့ရွေးချယ်လို့ရတဲ့တပည့်တွေတပည့်ကိုရွေးချယ်လို့ရတယ်ဆိုရင်အဲ့ကျောင်းတွေအောင်မြင်မှုရမယ်။ဟိုအောင်မြင်မှုရခိုင်လို့တူတူဒီလိုပုံစံကြီးဖြစ်နေပေါ့။ဒါဆိုလို့ရှိရင်ရွေးချယ်ဘူးဆိုတဲ့အပိုင်းမှာလည်းငွေကြေးပါလာပြီ။အဲမိဘတွေရဲ့ဒီကျိုးစားအထောက်အမှုတွေပါလာပြီ။အဲ့တော့ဒီဘဝတစ်ဆင့်ချိုးလို့ပြောလို့ရတယ်ဘဝတစ်ဆင့်ချိုးပြောင်းလဲလို့ပြောလို့ရတယ်ဒီဆယ်ရက်ဆောင်မပွဲကိုရှားမှတ်နဲ့တခုနဲ့ဆုံးဖြတ်တဲ့အခါမှာကလေးရဲ့ဘဝတစ်ချောင်းလုံးမှာသုံးနာရီမိကုန်းတခုတည်းကပဲသူ့ရဲ့ဘဝအကောင်းဆုံးဆုံးဖြတ်သွားတာမျိုးကမဖြစ်တင်ဘူးလို့ကျွန်တော်မြင်ပါတယ်တခြားသူ့ရဲ့ဝါဒနာတို့ဒါသူ့ရဲ့ဟိုရည်မှန်းချက်တူဆိုတာလည်းထည့်သွင်းစဉ်းစားမယ့်အခြေအနေရှိရတယ်တနေ့မှာ10ယောက်ဖြစ်တယ်3ယောက်အောင်နေတယ်တနေ့မအောင်ခဲ့တဲ့9ယောက်ကောင်ကျွန်တော်တို့ဘယ်လိုပူဇော်ပေးမလဲဒါမှမဟုတ်သူတို့ရဲ့ဘဝရဲ့ရွေးချယ်ခွင့်သူတို့ဝါဒနာကိုကျွန်တော်ဘယ်လိုလုပ်ပေးမလဲဆိုရင်ဟိုဖြည့်စည်ရတဲ့ပညာရေးစနစ်မျိုးကိုကျွန်တော်ပုံလူလာပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်တို့အခုဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်ရောက်နေပါတယ်ကျွန်တော်မြေတားရက်ခိုင်ညနာတခုကတော့ဟိုလူရင်းတူရှင်းနည်းနည်းဆွေးနွေးပြပါအခုကပါဝင်ညင်တဲ့ပုဂ္ဂိုလ်ရဲ့နည်းနည်းများနေတဲ့အတွက်အားလုံးကိုလည်းပါဝင်ခွင့်ရအောင်အချိန်ပေးခြင်းလို့ပါအရင်ဆုံးတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုံပါစလိုင်းပွေကုံသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคဒီငွေစနေရတော့ပြောင်းဖို့လို့တယ်ဥပမာအောင်ချက်ပူကောင်းအောင်လုပ်ဖို့လို့မယ်မဟိုက်စကူးခရီးစုံပုံစံပြောင်းပြီးတော့မှအခုစေတားမှာအဲ့လိုမျိုးတချို့ဘွားတွေကတော့စာတင်လို့မရတော့ဘူးအဲ့တော့စာဆိုတာတင်ရတာဟိုဆက်လက်နှစ်တင်နေသူနဲ့စေနှစ်တင်နေသူနဲ့ကသူတို့အတွေ့ခေါ်ကအရန်ကွာသွားပြီသူတို့ကျွန်တော်တို့စဉ်းစားတာကအမတ်တို့အောင်တာတို့ဘွေတို့ကိုပဲတာဂက်ထားပြီးတော့မှပညာတင်တော့ဘယ်ရမလဲတင်တဲ့ဥစ္စာကို apply လုပ်နိုင်ဖွယ်အတွက်အင်တာမအရေးကြီးတယ်အဲ့ဒါကြောင့်ဒီအောင်ချက်ပူများဖွယ်အတွက်ရဲ့နောက်ပြီးတော့မှလူတော်တော်များများအော်ဒီဟိုဗလန်ဟိရှိ14နှစ်16နှစ်အာတီစာဆက်လက်တည်နိုင်အောင်လမ်းဖွင့်ပေးဖို့လိုနေတင်နေစရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအဲကျွန်တော်နောက်တူဦးကတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုဗာဂျီးနီးယားတက်ကဟိုမြန်မာပါမောက်ကတူဦးပါအဲဆွေးနွေးနိုင်ပါတယ်ခင်ဗျာကျွန်တော်သူလည်းလေလိုင်းပေါ်မှာရောက်နေပါတယ်အ
ာကျွန်တော်ဆွေးနွေးနေတာကတော့ပိုင်းနှစ်ပိုင်းရှိပါတယ်ခင်ဗျာအော်ဒီပိုင်းကတော့ဒီနေ့ကြားနေရတဲ့ပြည်နေရကလေးတွေအတွက်ဟလာအမှန်နဲလို့အာမှတ်တက်သေးတာတို့သမွေမအောင်လို့တတ်သေးတာလို့ဆိုရယ်ကလေးတွေအတွက်ကိုကျွန်တော်ရည်ရွယ်ပြီးပြောချင်ပါတယ်။ဒါတော့ဘိုင်းကတော့ပညာရေးစနစ်နဲ့ပတ်သက်ပြီးအကြံပေးချင်တဲ့အပိုင်းပါ။ဒါတော့ကျွန်တော်ကိုရီလီနဲ့ပဲကျွန်တော်ပထမဆုံးတင်ပြလိုပါတယ်။ပထမတော့ကျွန်တော်နေရအောင်တော့1980ဝန်းကျင်ကပေါင်းခဲ့တာပဲ။ကျွန်တော်တို့အောင်ချိန်ကာလတုန်းကဒီမန်တန်ကတနင်္ဂနွေလုံးမှာ7ရာခိုင်နှုန်းပဲရှိပါတယ်ဆရာတော်အောင်ချက်က။ကျွန်တော်မျိုးနေအနေနဲ့ရှင်9ရာခိုင်နှုန်းပဲရှိပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ကဘယ်လိုဖြစ်လာလဲဆိုတော့အဲ့ကျွန်တော်နေမှာပဲဒီဆယ်တန်းရောက်တဲ့နေ့မှာအင်္ဂလိပ်စာဆရာမမရှိပါဘူး။ဘာလို့မရှိလဲဆိုတော့ကိုရန်းလောက်တည်းကဆရာမတွေကအပြောင်းလဲတွေလုပ်ပြီးဆယ်တန်းရောက်တဲ့အချိန်မှာကျွန်တော်ကဆရာမနှစ်ယောက်စလုံးအင်္ဂလိပ်စာတင်အင်္ဂလိပ်စာနှစ်ဆိုတဲ့ grammar တင်တာနဲ့ reader တင်တာနဲ့အဲနှစ်ယောက်စလုံးမရှိတဲ့အချိန်မှာကျောင်းဆရာကြီးကတပတ်မှတစ်ချိန်လောက်ပဲနည်းနည်းပါးပါးတင်ပြီးတော့ကျွန်တော်တို့ကျောင်းကတော့နာပါသူကြီးကတော့ကျူရှင်လည်းမရှိဘူးအချိန်ကအဲဒီတော့ကျွန်တော်တို့ကဒီဟာတွေဖိပြီးစ조사တဲ့အချိန်မှာကျွန်တော်တို့စိန်ပေါ်တို့ပါတို့ရန်ကုန်ကကျောင်းနေလို့တော့ပြီးတော့မလဲဗျအဲတော့အမှတ်နေတာပေါ့အမှတ်နေတဲ့ကြားထဲမှာကျွန်တော်တို့တိတ်ပံပညာဘာသာတွေတခြားဘာသာတွေအောင်ဘလောက်ပဲအမှတ်ကောင်းကောင်းအဲ့ဒီဖြစ်တာပို့စိုးတာကဘာဖြစ်လဲဆိုတော့အမှတ်ကောင်းတဲ့အမှတ်ပေါင်းတာနဲ့မယူဘဲနဲ့ IL လို့ခေါ်တဲ့ intelligent level aggregate ဆိုတဲ့ဟာနဲ့ယူတဲ့အခါကျတော့ကျွန်တော်တို့တို့ပြန်ပူနာသွားတာပေါ့အဲ့ဒါပေါ်နာတော့ကျွန်တော်တို့ကျွန်တော်တို့မိဘတွေဖြစ်စီကျင်တာကျွန်တော်တို့ဖြစ်စီနေဘာသာရက်တွေတော့မရဘူးမရဘူးနဲ့စိတ်တက်ကြသလားဆိုတော့မကြဘူးကျွန်တော်မိဘကကျွန်တော်ကိုယ်၌ကရောစဉ်းစားတယ်ရောက်တဲ့နေရာမှာရောက်တဲ့ဘာသာရက်ကိုရောက်တဲ့တက်ဆိုမှာအကောင်းဆုံးအတော်ဆုံးဖြစ်အောင်ကြိုးစားအဲ့ဒါဆိုရင်တနေ့ကျရင်ဘဝအောင်မြင်မှာပဲကျွန်တော်ဒီနေ့လူငယ်လေးတွေကိုအဲ့ဒါလေးကျွန်တော် share လုပ်ချင်တာပါကျွန်တော်ဘဝကျွန်တော်အဲ့ဒီမှာတင်တက်ဆိုရောက်ပြီးပြီးတော့တက်ဆိုမှာပဲကျွန်တော်တင်ချာမေဂျာကိုရောက်ခဲ့ပါတယ်ပင်သာမီယာရောက်ပြီးတော့အရိယာပဲအဲနောက်ဆုံး၄ဘာသာ၅ဘာသာကုန်ပြီးဖက်ပြီးစိန်ဘောကျောင်းဝင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်အကုန်လုံးသူတို့ပြီးလောက်တယ်ကျွန်တော်နံပါတ်၁ပဲထွက်ခဲ့တယ်အဲ့တော့ထွက်ပြီးတော့နောက်ဆုံးကျွန်တော်ချင်းပေါ်ရင်စင်ဘွားကောက်ဆိုတော့ကျွန်တော်ပညာရှင်၃ခုလောက်စက်တက်ရခဲ့ပါတယ်အဲ့ဒါကျွန်တော်ဘဝမှာတော်တော်လေးကိုအောင်မြင်ခဲ့တာရှိပါတယ်နောက်ဆုံးအမေရိကန်မှာတက်လို့ဆရာတယောက်ဖြစ်နေဗမာခတ်တယောက်ဖြစ်နေကျွန်တော်လှုပ်လှုပ်နေပါတယ်အဲ့တော့ကျွန်တော်ပြောချင်တာကကလေးတွေဟာအမှတ်ပြ30တန်းအောင်ယုံလေးမှန်နေုံလေးနဲ့ဘဝတစ်ခုလုံးကိုအဆုံးဖြတ်ပေးတာမဟုတ်ပါဘူးအထူးသဖြင့်ကျွန်တော် target ကတော့ကလေးတွေကိုကျွန်တော်ပြောနေတာပါ
ဟုတ်ကဲ့ပည
ာရေးစနစ်ပိုင်းကတော့ဒုတိယပိုင်းမှာကျွန်တော်ဆက်ပြောပါမယ်မေးနေ
ဟုတ်ကဲ့ဆရာကြီး
အဲ့တော့ဒီကျွန်တော်ဒီစူးစမ်းကြ
ဆရာကိုပြီးရင်ကျွန်တော်တစ်ခေါက်ပြန်လှည့်ပေးရမယ်ကျွန်တော်တို့ဟိုဒီပညာရေးစနစ်နဲ့ပတ်သက်ပြီးဆွေးနွေးတဲ့အခါကြလို့ရှိရင်လောလောဆယ်ပဲဆရာပြောတာရေဝီကကောက်မယ်ဆိုလို့ရှိရင်တော့ဒီဆယ်နဲ့ဆောင်မွဲဟိုမအောင်မြင်လို့ရှိရင်လည်းပဲဟိုလက်မလျှော့အရှုံးမပေးဘူးဆရာဟိုကျောင်းသားတွေကိုတိုက်တွန်းနေတဲ့သဘောလို့ကျွန်တော်နားလဲပါတယ်အခုနောက်ထပ်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်ရဲ့စာအုပ်လည်းဖော်ပြချင်ပါတယ်သူကတော့ဒေါက်တာကျော်ရှိန်ဆိုပြီးရေးထားပါတယ်သူကတော့ဒီရာသီရောက်ရင်လည်းလောကရန်နဲ့ကြုံကြရပါတယ်မိဘရောကျောင်းသားရောပါပဲဆယ်ဆံမွေးကဘဝတစ်ခုလုံးအတွက်အဆုံးဖြတ်ပေးနေသေးပါတဲ့အနည်းဆုံးစီးရီးကလေးကနေအမြင့်ဆုံးပညာရှင်တွေဖြစ်ချင်းဆယ်ဆံတော့အောင်ရပါမယ်အမှတ်ကောင်းမှတက်ရတဲ့တက္ကသိုလ်တွေလည်းရှိနေသေးပါတဲ့ခက်တာကဝါသနာစုရဘယ်နှထားမှမသိပါဘူးတဲ့အမှတ်ကောင်းခြင်းနဲ့ယောဂဆွေးနေရနှစ်ပေါင်း50ကျော်ပါပြီတဲ့ဆယ်ဆံမအောင်သူတွေအတွက်အလောက်ကန်ခွင့်လန်းကလည်းရှားပါနေသေးပါတဲ့လေသမားအလုပ်သမားလုပ်ချင်သူနှစ်တိဆိုရင်လွန်ရကြပါလိမ့်မယ်ဝါသနာကိုပြုထောင်ပေးပြီးကြီးမြတ်အောင်မြေတော်မြောက်ပေးမယ်စနစ်ကလည်းမရှိသေးပါဘူးတိုင်းပြည်ရဲ့တောင်ဝင်ကမသေးလာပါဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာဆိုတော့ဒီဆယ်ဆံမဘွဲအတွက်ဟိုအချိန်နဲ့ငွေတွေကုန်ရတကယ်တော့ကျောင်းသားတွေကျောင်းသားမိဘတွေနေမကပါဘူးတိုင်းပြည်အတွက်လည်းမျက်နှာပါတယ်ဒါနဲ့များဘာကြောင့်ဒီစနစ်ကိုကျွန်တော်တို့ကဟိုအခုလောက်အချိန်နှစ်ပေါင်း50လောက်ဟိုချာချာအထိမပြင်နိုင်မဲ့ဖြစ်ခဲ့ရလဲဟိုမတ်တူတူမှာသဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဆရာခုနအလုံးလေးပြောသွားတဲ့အထက်မှာတော့ကျွန်တော်တို့ဆယ်တန်းဆံမွေးပွဲကတော့တော်တော်လေးကိုအဟန်တာဖြစ်နေရည်ရှေးအဟန်တာခုနကကျွန်မလည်းပြောတယ်ဟိုဟိုဟိုဒီအရေးသူရောနောက်လက်တွေ့ပေါ့အသုံးချလို့ရတဲ့ပညာရေးပုံစံကိုလည်းလေ့ကျင့်ပေးနေရမှာပဲねကျွန်တော်တို့ဒီအလုပ်ကြက်မှတ်ပြီးတော့ပေါ့နော်ပြန်ဖြေဆိုနေရတဲ့ဆံမွေးပွဲကိုပဲဥတည်နေတဲ့အဲစီပုံစံအောင်ပဲသွားနေဒီထဲကမှခုနဟိုဆံမွေးပွဲကြလို့ကိုဘဝကိုကိုပေါ့နော်စိတ်ကြက်လက်ပြက်နဲ့လုံနေတဲ့ဟာတွေကသိရှိလာတယ်ဆိုတာကိုတွေ့တဲ့ခါကျတော့ကျမတို့ကအဲ့ဒီဒီစိတ်တန်းဆံမွေးပွဲကအန္တရာယ်ရှိရယ်ဆိုရယ်အတုံးတော့သုံးတာအဲ့ဒီအန္တရာယ်ကတော့ဘာလို့လဲဆိုခုနကအလွတ်ကျမှတ်တဲ့ပုံစံတွေကြောင်းအောင်မပြောင်းသေးဘောနော်အဲ့တော့အလွတ်ကျမှတ်တဲ့ပုံစံတွေကိုအစားထိုးရမယ့်ပုံစံတွေလည်းကျမတို့အကြံပေးကြတာဘောနော်အဲ့တော့ကျမတို့ကဒီစဉ်းစားတွေးခေါ်တဲ့စာသင်ခန်းတွေကျမတို့တော့ဒီကျောင်းသားတွေအတွက်လိုအပ်တဲ့စွမ်းရည်တွေဖြစ်တဲ့ကျမတို့မပြဿနာဖြစ်ရှင်းတာတို့ခန္ဓာကဒီဟိုကျမတို့ဒီအကောင်တွေဆေးဖန်တီးတဲ့ဟိုအဲ့ဒီထွင်ဖန်တီးတဲ့စွမ်းရည်တို့တော့ကျမတို့ဒီခန္ဓာ expression scale ပေါ့နော်ဖုံထုတ်တဲ့စွမ်းရည်တို့ဒါမျိုးတွေကိုစွမ်းရည်တွေကိုမြင့်တင်ပေးတဲ့လေးကြည့်ဟိုတင်ကြားရေးပုံစံတွေမဟုတ်ပဲねကျွန်တော်ဒီအလွတ်တက်တဲ့ပုံစံကိုပဲတွားနေတဲ့ဆံမီးပွဲမှာပဲကြာရှုံးသွားလို့ဆိုပြီးတော့ပေါ့နော်တခါထပ်ပြီးတော့နိနာထပ်ပြီးဘဝတည်ချဲမှာပါထပ်နိနာတည်းရဲ့တော့အနေရရှိရလို့ကျွန်တော်တို့ပြောတာဒါကြောင့်ကျွန်တော်တို့တင်ကြားရေးနဲ့စစ်စေးရေးပုံစံတွေမပြင်းမဲ့ဒီတိုင်းဆက်သွားတဲ့ခါကျတော့အဲ့ဆံမီးပွဲကိုပဲကျွန်တော်တို့အမီးပါရီရောចောင်းသားရောចောင်းနေရောပေါ့နော်အဲ့တရုတ်တိုက်လိုက်နေအောင်တွေ့ရကျွန်တော်တို့အဲ့ဟာအစင်လာတိုင်းတရုတ်တိုက်လိုက်နေတာတွေ့ရနောက်တစ်ခုကျွန်တော်တို့ကခုနကလေးရဲ့ဘက်ကနေစဉ်းစားပြီးတော့ဒီကလေးတွေကူညီခြင်းနဲ့ကလေးတွေရဲ့ခက်ခဲကိုကူညီတဲ့သူတွေကလည်းခုနကကျွန်တော်တို့ပြောပြောနေတဲ့ဟာဟိုရေသွေးရှိတဲ့ပညာရေးတို့စဉ်းစားတွေ့ခေါ်တာတို့ဖန်ပြီးနိုင်တဲ့ပညာရေးတို့ဆိုရဲဟာကိုလိုက်ဟိုလိုက်ကူညီဖို့ထက်စားလို့ရှိရင်အဲ့ဒီစာမေးပွဲဆိုရဲအတားအဆီးကိုကြော်ဖို့ပဲလုပ်နေရတဲ့အတွက်ထပ်ပြီးတော့ကျွန်တော်တို့ထိုက်ထုတ်လိုက်ရတယ်မှာလုံအားတွေပတ်စံတွေပေါ့နော်အဲ့ဒါတွေငွေတွေအဲ့ဒါတွေအားလုံးကလည်းပြန်အဟောတိကံဖြစ်ပြန်အောင်အဲ့တော့ကျွန်တော်နိုင်ငံတော်ကစိုက်ထုတ်လိုက်ရတဲ့ဘဏ္ဍာငွေတွေချိန်တွေရှိတယ်လို့ကျွန်တော်တို့အစိုးရမဟုတ်တဲ့မိဘနဲ့ရဲရွာအဖွဲ့ပြီးတဲ့စိုက်ထုတ်တဲ့ကျွန်တော်ဘဏ္ဍာငွေတွေအချိန်တွေလည်းအများကြီးနှီးလိုက်ရတယ်ပေါ့နော်အဲ့ဒီတော့ကျွန်တော်တို့ကဒီဆံမျိုးဝဲစနစ်ကကျွန်တော်တို့မန္တလေးရဲ့ပညာရေးရောမန္တလေးရဲ့ရေသွေးပေါ့ပညာရေးရေသွေးကြဆင်းရတာတွေကိုအဓိကသွားပြီးတော့တည့်ရောက်နေတဲ့ဟာဖြစ်တဲ့အတွက်ကျမတို့ကပြင်ဖို့လိုတယ်အဲ့ဒီအဓိကကျမတို့စာသင်ခန်းတွေကနေစာပြီးပြင်နိုင်တယ်ဆိုရအောင်ကျမတို့အကြံပေးပါတယ်စာသင်ခန်းတွေမှာကျမတို့ခုနကသင်ကြားနည်းတွေကိုကြောင်းလိုက်ပါနောက်စစ်ဆေးရေးပုံစံတွေကိုကြောင်းပါပေါ့အခုကစစ်ဆေးရေးပုံစံတွေကဆရာရဲ့အခုသင်ခန်းစာအစုံလို့နှင်းလေလို့ကျမတို့နှင်းစုံလို့ဆိုရအစုံပိုင်းမှာပဲစစ်ဆေးတဲ့စစ်ဆေးမှုတွေပေါ့ကျမတို့အဲ summative assessment တွေကတုံးတာပေါ့နော်အဲ့တော့ဒီကျောင်းသားတွေကိုသင်ယူနေတဲ့အချိန်မှာကျောင်းသားတွေရဲ့အမှသင်ယူပုံသင်ယူနည်းတွေနောက် lower ချက်တွေအားနည်းချက်တွေကျမတို့ဖော်ထုတ်ပြီးဖြည့်ဆည်းပေးတဲ့ဒီစစ်ဆေးပုံစံတွေကိုပြောင်းလဲပြီးတော့ကျမတို့အဲ့ဒီအရာတွေနောက်ဆရာတွေကိုအဲ့ဒါတွေကိုသင်ကြားပေးနိုင်ဖို့ဆရာတွေကိုတင်မောက်တင်နန်းပေးတာကိုဆရာတွေကိုခွင့်ရေးပေးတာလို့ပေါ့အဲ့ဒါတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုကျမတို့အဲပြန်ထမ်းပေးပြီးတော့အကောင့်ထဲပို့ပေးဖို့လုပ်ရပေါ့နော်ဒါကလက်ရှိစေတန်းရဲ့ဟန်တာကိုဖြည့်ရှင်းနိုင်တဲ့ပထမအဆုံးအဆင့်အောင်ကျမဆွေးနွေးပေးရဖြစ်ပါတယ်စန္ဒာတွေကတော့အဲ့ဒါတွေနဲ့ဆက်ဆက်နေတဲ့ခန္ဓာတည်ယုံညွန်းနန်းတို့ကျမတို့ဒီချိန်မှခံခွင့်မှုဆရာကဏ္ဍတို့ဒီအရာတွေပေါ့ကျမတို့တပြိုင်တည်းစဉ်းစားပြီးတော့ပေါ့နော်မူဝါဒဤရရှုတော့ကပါစဉ်းစားပြီးတော့တခါလေးဆောင်ရွက်ပေးဖို့လိုတယ်လို့ဒီမှာဆွေးနွေးချင်ပါတယ်ရှင်။
ဟုတ်ကဲ့နောက်ထပ်ကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဒေါက်တာရှင်တူကိုလည်းပဲကျွန်တော်အလှည့်ပေးချင်ပါတယ်။ဥခမောင်လွင်ဖြစ်ပါတယ်။ဥခမောင်လွင်သဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဒီနေ့ကြီးဒီကမှာအရင်ကျောင်းသားကျောင်းသူများပြီးဒီအရမ်းမှစပြီးနော်မာတဲ့အချီဒီမှာစာလဲမတက်ဤစာလဲမတက်ဒါတင်ချာ ชาเลยบ้านนั้นเราจะอยู่ไม่ที่ดีแต่วิธีมาเสียบ้านเราไม่ที่ชนิดดีแต่มาแล้วเจ้ามาที่นี่เจออังโบสุราชุดนั้นมองดูเป็นแผ่นมองดีแต่เป็นนิจารีนั่นหมายถึงเนี่ยหรอชุดนั้นเจ้ามาที่นี่อาบีสุดที่นี่จะกุมเนี่ยจะเจ้าตัวสุดยอดเสียเสียอีเสียเสียอีสุดไม่เสียต้องเสียเสียต้องเสียเสียนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั่นนั များပြီးရစီဝဲတော့ကနေဒီကကုန်ကြမ်းအဆင့်သာရှိပြီဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်နောက်တစ်ဦးကတော့ကျွန်တော်ဒီမလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲလုံရေးတူရှင်ဆွေးနွေးနေမှာခင်ဗျာ
ကျွန်တော်သဘောထားကတော့တော်တော်များများနဲ့ဆန့်ကျင်နေမလားမသိဘူးဗျာကျွန်တော်ကတော့အတွေ့အကြုံနဲ့ပြောတာပေါ့နော်စင်ကာပူမှာကျွန်တော်ရောက်တာကြာပါပြီကျွန်တော်ပြောချင်တာကဘာလဲဆိုတော့စင်ကာပူမှာလည်းခင်ဗျားတို့ပြောတဲ့ system တွေကိုလုပ်ပါတယ်ဥမာတခုဆိုပါဆိုစာမွေးစနစ်ကိုမလုပ်ဘူးလို့အားတို့ပေါ့နော်ဟိုဥမာတခုတပတ်တစ်ခါရှစ်တို့တစ်လတစ်ခါရှစ်တို့လုပ်တယ်ဒါပေမဲ့ကျွန်တော်ဗမာနိုင်ငံကထွက်လာတဲ့လူတွေတော့အည်သွေးမရှိဘူးလို့ပြောရင်ခင်ဗျားတို့ယုံမှမလားလို့မသိဘူးကြာနော်မလေးရှားမှာလည်းဒီအတိုင်းပါပဲကျွန်တော်ပြောတာခင်ဗျားတို့စိတ်ကူးရင်နေတဲ့စနစ်တွေဟာတကယ်ရောလက်တွေ့အတုံးတဲ့လားဆိုတာလေးတော့ပြန်စဉ်းစားကြည့်စီခြင်းတယ်လို့ထင်ပါတယ်စင်ကူမှာပဲဖြစ်ဖြစ်ဗမာပြည်မှာပဲဖြစ်ဖြစ် quality ရှိတဲ့ပညာရေးစနစ်ကိုသာဆက်ထားတင်တယ်လို့ကျွန်တော်ကတော့ဒီမှာလေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးပို့ထားတဲ့စာဆောင်ရှိပါသေးတယ်သူကတော့ VOE ပြည်သက်တူဆိုပြီးရေးထားပါတယ်သူကတော့ကျွန်တော်ဆွေးနွေးပွဲအတွက်သူစာရှင်းအတွက်ကျွန်တော်လည်းနည်းနည်းလေးတော့ဟိုကောင်းတော့ပြောချင်ပါတယ်သူကတော့ဟိုအဓိကအပြင်ကဆယ်ဟမ်းမောင်လို့ဘဝကိုအရှုံးမပေးရမျိုးဖြစ်စေဖို့အစချေပြီးတိုက်တွန်းထားတာပါနောက်ပြီးတော့ဒီအာနာရှင်ခက်ခဲရရှိလာတဲ့ပညာရေးစနစ်အောင်မှာရလာတဲ့ဘွဲ့ရီဆိုတာကလည်းဂုံဘုတ်လောက်ပဲဖြစ်နေတယ်ပြည်ပမှာတော့အလုပ်လုပ်ရင်လည်းရတဲ့ဘွဲ့နဲ့မဆိုင်တဲ့အလုပ်တွေအောက်ခြေရင်းအလုပ်တွေကိုပဲလုပ်ရတယ်ချမ်းသာတဲ့အာနာရှင်ရဲ့အတိုင်းဝန်းလောက်သာနိုင်ငံသားမှာအဆင့်တန်းပြီးပညာသင်နိုင်တယ်ပြည်ထဲမှာဆိုရင်လည်းငွေကုန်ချေချခံကျူရှင်တွေတက်ဆရာတွေငှားတင်တယ်ကျောင်းတွေမှာလည်းစာအုပ်သိချမသိတော့ပဲကျူရှင်မှာပဲအာယုံစိုက်တင်တယ်ပညာရေးလောကမှာလည်းအချင်းပြေချစားမှုတွေကြီးထွားနေတာကတကယ်ပြဿနာဖြစ်နေရဲဆိုတဲ့သဘောထားမျိုးသူကရေးထားပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးတုတ္တရဲ့သဘောထားကိုဆွေးနွေးချင်ပါတယ်ဆိုတော့ကျွန်တော်တို့စောစောကတော့ကျွန်တော်ဒီဟိုအမေရိကန်ပြည်အောင်စုကဒီမြန်မာပမောက္ခကလည်းသူကတော့ထောက်ပြသွားတာတော့ကျောင်းသားတွေအနေနဲ့လည်းတူးချင်းနေနဲ့ဖောက်ထုတ်ဖို့သူကတိုက်တွန်းသွားပါတယ်ဆိုတော့ကျွန်တော်ကျောင်းသားတွေရဲ့ဟိုစိတ်ဓာတ်တွေကပြင်းမှုလုံနေရလားဒါမှမဟုတ်ပညာရေးစနစ်ကြီးကိုနိုင်ကဟိုပြင်းဟိုပညာရေးစနစ်ကိုပဲကျွန်တော်တို့ကအပြစ်တင်ရမှာလားဘာအားနဲ့ကျလဲဗျာ
အဲဘယ်အားနဲ့ကျလဲဆိုတော့ကျောင်းသားမှာအားနဲ့ကျမရှိဘူးစနစ်မှာအားနဲ့ကျရှိတယ်အဲတော့နောက်အဓိကအားနဲ့ကျဒုတိယတစ်ခုကအရေးကြီးတော့မိဘတွေကကုသသမီးတွေကိုသူတို့လိုရဘူးပဲပုံသွင်းနေတယ်။ဥပမာဆေးကျောင်းပေါ့နော်ဆက်မှုတက်ကတူဆက်မှုတက်ကတူဥပမာကျွန်တော်ဆိုရင်ကျောင်းဆရာကျွန်တော်အမျိုးကြီးတော့မှဆိုဆရာဝန်မဆရာဝန်ကြီးကြီးပဲပုံတော့ဒါပေမဲ့ကျွန်တော်တို့နေရာမှာကျွန်တော်တို့အောင်မြောင်လုပ်လို့ရတယ်ဒီအောင်မြင်မှုတော့ချက်လေးကိုကျွန်တော်တို့ကပညာရေးကပြီးတာပဲဒါပေမဲ့ဆောင်းနာပြောတော့မိဘတွေကသူတို့လူချင်းနဲ့ဟာကိုဖြစ်တော့ကျောင်းသားတူဖြစ်လေဖြစ်တဲ့အခါမှာကျောင်းသားတွေကဓာတ်မခံနိုင်ဘူးအဲ့တော့ကျွန်တော်တို့ကအငွေတော့ဆာဘာကြီးလုပ်တယ်ဆိုကစားတဲ့အချိန်မှာကစားရတယ်ဟိုကြောင်းတော့ပေါ့နော်ကျွန်တော်တို့တုန်းကလည်းတူရှင်းနေပါလေဆိုတော့တိတ်ပြီးခင်မစားသေးဘူးနောက်ပိုင်းမှာတော်တော်လေးချက်စားလာတော့ဒီပြဿနာတွေကဖြစ်လာတယ်အဲ့တော့ဒါဟုတ်ဘယ်လိုဖြေရှင်းမလဲအဆုံးကစနစ်ကြီးကလည်းမှားနေပြီအဲ့တော့ကျွန်တော်တို့ကဝန်ကနေကောက်ပြင်လို့မရဘူးဥမာစေဆိုးရလက်ကတာဘုဒ္ဓခင်ယုံပြင်ခဲ့တာရရှိတယ်မိကုန်ဒီတိုင်းကအတတိုင်းတစ်မျိုးထုတ်ဖို့ပါညာအဲ့ဒီပြဿနာကြီးအခုချိန်ကြီးရှင်းနေရတော့အဲ့တော့ကျွန်တော်တို့ကဒါကြီးကိုရှင်းရမယ်ဘယ်လိုရှင်းမလဲဒါတိတ်အရေးကြီးတယ်ပေါ့နော်မူဝါဒပိုင်းအဲ့တော့ဆုံးနောက်ပြောမိသားတွေကလည်းကုသသမီးတွေကိုသူတို့လူချင်းနဲ့နန်းချောင်းကိုဖောက်ထွက်ခိုင်းမှာအောင်မြောင်ပြီးကတမိုးရမယ်။ဟိုဆရာဝန်ဖြစ်မှအောင်မြင်မှာမဟုတ်ဘူး။အဲအင်ဂျင်နီယာဖြစ်မှအောင်မြင်မှာမဟုတ်ဘူး။ဘာဖြစ်မှအောင်မြင်မှာမဟုတ်ဘူး။အဲ့ဒါကြီးတော့မိသားတွေအတိတ်ထဲမှာရှိရမယ်။အဲ့တော့မိသားတွေကကုသသမီးကိုဆက်တဲ့အောင်ရင်ညသွားပြင်ပေါ်တာတွေပို့လိုက်တယ်။အဲ့တော့နံပါတ်1အရေးကြီးဆုံးကအဲ့ပေါ်တာတွေမှာမိသားရဲ့မြေတားမရဘူး။ညံ့နေရော။အဲ့တော့ကလေးတွေကအပြင်ရောက်တော့သူတို့ဘလောက်ပဲစားတော်တော်ဒီလိုမျိုးဟိုဘောနော်မြစ်တာမြစ်ထူးတဲ့မြစ်တာမရတဲ့အတွက်ဒီပြဿနာကြီးကလည်းရှိရတယ်အဲ့တော့ဒါကိုကျွန်တော်တို့ကဘယ်လိုရှင်းမလဲဒါတိတ်အရေးကြီးပါတယ်အဲ့တော့ဘယ်နှရောက်ရောက်အောင်မြင်မှုရအောင်ကျွန်တော်တို့ဆိုဖုံးချောင်းအတွက်ဒီမှာပဲအမှန်တည်းပြောရအောင်အဲ့တော့ဘယ်နှရောက်ရောက်အောင်မြင်မှုရအောင် လုံလုံရတဲ့နီးကိုပဲပြီးရမှာကျွန်တော်ကနီးစနစ်ကိုပြီးရမှာဒီဆရာဝန်ဖြစ်မှာမဟုတ်ဘူးအဲ့ငါကိုပဲပြီးဖို့လိုတယ်ဆရာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီစနစ်ဝတ်တော့ကို Facebook ပေါ်ကနေပေးထားတဲ့စာတချို့ကိုလည်းဖော်ပြခြင်းပါတယ်သူကတော့အောင်းအောင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဆမ်မွေးအောင်ရင်းရှုံရင်းအဆုံးပြရတဲ့ချိန်နဲ့တခါနဲ့မှန်ကန်တဲ့အပြည့်မရနိုင်ပါဘူးလေဘာကြောင့်လဲဆိုတော့စာပြေဆိုတဲ့နိုင်ပိုင်းလေးမှာသူတို့အားလုံးရဲ့စိတ်ချမ်းသာကြီးကိုချမ်းသာကြီးမတူနိုင်ပါဘူးဒါကြောင့်ပညာရှင်တူရင်တောင်မှရတဲ့အပြည့်နဲ့အမှတ်မတူနိုင်ပါဘူးလေဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ကြကြော်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ပညာရေးရတဲ့အမှတ်ကိုဝါသနာရမှုပဲအတမွေးဝန်းကျောင်းတွေဖြစ်နေစီနဲ့နာစရာတွေကျင်အောင်ပါပါတဲ့နောက်တူကတော့ Kevin ကြကြော်ဆိုတဲ့အကောင့်ပိုင်ရှင်မှာပညာရေးစနစ်ကမားနေတော့ပါတဲ့ကလေးတွေစက်ခံစားနေရအောင်ပါချက်တူရေးလေးတွေများလာတာပါတဲ့နောက်တူကတော့ Creation Power ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အစင်မြင်လာအောင်ရဲ့ Twitter အစင်မြင်တက်ဖို့ဆိုရင်တော့ဆက်စွန်းတွေတခုကျော်ဖြတ်ရအောင်ပါပါဆိုပြီးတော့ရေးပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီမှာကျွန်တော်အစီအစဉ်နဲ့အဆုံးသတ်ခံနေနေပါဒီနေ့မှာကျွန်တော်ကိုမင်းသွေးတစ်ကေသဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ဆက်စွန်းတော့ကိုမင်းသွေးတစ်ကလည်းဟိုဒီသောတာရှင်တွေထောက်ပြတဲ့ချက်တချို့ထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်တို့ကဒီအမှတ်ကောင်းတဲ့လူတွေလည်းဝါသနာပါတာမပါတာနောက်တာအမှတ်ကောင်းမှတဲရတဲ့တက်သူတွေကိုပဲရွေးနေချင်ရတာဆိုတော့ဒီကိစ္စကကျွန်တော်တို့မြန်မာနိုင်ငံမှာအလောက်ကန်အခွင့်အလမ်းနဲ့လည်းဆက်နွယ်နေတယ်လို့ယူဆပါတယ်ဆိုတော့ဒီကိစ္စကိုကျွန်တော်တို့ဘလို့ပြင်နိုင်မလဲပြပြင်မယ်ဆိုရင
်ဟုတ်တယ်ပညာရေးစနစ်ကပဲကျွန်တော်တို့ကစပြင်ရမယ်လို့မြင်ပါတယ်တကယ်တမ်းကျတော့ဘွေးရလူတွေတယောက်ရဲ့သူ့ရဲ့ quality ကိုနိုင်ငံတကာမှာဟိုအကဲဖြတ်တဲ့ပုံစံနောက်ပြီးတော့ဒီပြည်ထဲမှာလက်ခံတဲ့ပုံစံတွေကဒီဒေးနဲ့အဝေးတင်အသိဉာဏ်ပညာလို့ပြောလို့ရတယ်တက္ကသိုလ်ပညာမှာတော့ဒေးနဲ့အဝေးတင်အလုပ်လျှောက်တဲ့နေရာမှာတော့ကွာခြားချက်ရှိတာဖြစ်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကမိဘရဲ့အနေနဲ့ကလည်းဆယ်ထဲမှာအမှတ်ကောင်းကောင်းရအောင်စူးစမ်းဆိုင်ပြီးတော့သမောညောင်းတက္ကသိုလ်ကိုတက်ခွင့်ရဖို့အတွက်ကုသမှုကိုစူးစမ်းရတယ်ဆိုတာကလည်းဒါအပြစ်တော့လောက်ဆရာပြဿနာတော့ဟိုအပြစ်တော့လောက်ဆရာတော့မရှိဘူးလားစနစ်ရဲ့မှောင်ခြင်းကိုလောက်ကိုသူကလိုက်ရတာပါဆိုတော့ကျွန်တော်တို့ဖြစ်စေခြင်းတဲ့ပုံစံဒီနိုင်ငံမှာအလုံးလမဲ့ဘွေးရအလုံးလမဲ့ပျောက်ဖို့အတွက်ပညာရေးအဲ့ဒါကိုထောက်ပံ့ပေးတဲ့ပညာရေးစနစ်ဖြစ်ရမယ်တော့ချိန်မတန်ခင်အလုံးတွင်လည်းဝင်သွားတဲ့ဒီဆိုင်းလေးပါလို့ခေါ်တဲ့အသက်ဆက်ရှိမပြည့်ခင်ကျွန်တော်တို့အလုံးဝင်လည်းရောက်သွားတဲ့အလုံးသမားတွေပေါင်းများလာတဲ့ပညာရေးစနစ်မဖြစ်အောင်တရှိချင်းနေရတော့ညီအစ်ကိုညီအစ်ကိုညီအစ်ကိုပဲ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ကိုမင်းသွေးသိတော်တူတူမှာဥတုတာနဲ့အီးမေးလ် Facebook တရားနေစာရေးရေးသားပေးပို့တဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ